မလေးရှားနိုင်ငံအနေနဲ့အမေရိကန်ဆိုရရဲ့လူကုန်ကူးမှုနှစ်ဆင့်အစဉ်ခံစားမှာအဆင့်တစ်ဆင့်ပိုကောင်းသွားပေမဲ့ထိုင်းနိုင်ငံကတော့လက်ရှိအဆင့်မှာပဲဆက်ချန်နေတဲ့အပေါ်ဝေဖန်မှုတွေထွက်ပေါ်နေပါတယ်။ကမ္ဘာတစ်လောက188နိုင်ငံကအဆိုရရဲ့လူကုန်ကူးမှုတက်ချက်ရဲ့အဆင့်သတ်မှတ်ပေးတဲ့ဒီအစဉ်ခံစားမှာမလေးရှားနိုင်ငံဟာအဆင့်နှစ်ဒုတိယတန်းစားနိုင်ငံတွေအဆင့်တဲကိုတိုးပြီးရောက်သွားပေမဲ့လူခွင့်ရေလှုပ်ရှားသူတွေနဲ့အမေရိကန်လွှတ်တော်ဘက်ကတော့ကန့်ကွက်လိုက်ပါတယ်။ဒီကန့်ကွက်သူတွေကမလေးရှားအခုလိုပိုကောင်းသွားရတာကတကယ်လူကုန်ကူးမှုတိုက်ဖျက်ရေးပိုလောက်တာကြောင့်မဟုတ်ပဲတရုတ်ကိုစီးပွားရေးထိန်းချုပ်ဖို့အမေရိကန်ကဦးဆောင်ဖွဲ့စည်းထားတဲ့ Trans-Pacific Partnership အတူကောက် TPP လို့ခေါ်တဲ့ Pacific တလွားမိဘအဖွဲ့မှာပါနိုင်ဖို့မလေးရှားဘက်ကတားဆီးတွေကိုလျှော့ပေးလိုက်လို့ဖြစ်တယ်လို့ဝေဖန်နေကြပါတယ်။အခုလိုနိုင်ငံရေးကြောင့်ဆုံးဖြတ်လိုက်တာလို့ဝေဖန်ပြောဆိုတာတွေပေါ်သတင်းထောက်တွေကမေးတာကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့အရသာလုံခြုံရေးဒီမိုကရေစီနဲ့လူ့ခွင့်ဆိုင်ရာဒုလက်ထက်ဝန်ကြီးဆာရာစီဝဲအနေနဲ့လည်းဝိလေချောင်ဘက်ပြန်ဖြည့်ဆင်းခဲ့ရပါတယ်။မလေးရှားထိုင်းနယ်စပ်မှာတွေ့ခဲ့တဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကခိုးဝင်လာတဲ့လူသေးအလောင်းစုမြှုပ်ထားတာတွေတွေ့ခဲ့ရခြင်းကဒီအစီရင်ခံစာအဆုံးသတ်တဲ့နောက်ဆုံးနေ့နောက်ပိုင်းမှာတွေ့တာဖြစ်တယ်လို့လည်းဒုလက်ထက်ဝန်ကြီးစီဝဲကပြန်ဖြေခဲ့ပါတယ်။မလေးရှားအနေနဲ့အခုလိုတက်သွားပေမဲ့ထိုင်းနိုင်ငံအနေနဲ့ကတော့မြောက်ကိုရီးယားပါဝင်နောက်ဆုံး23နိုင်ငံထဲမှာဆက်ချက်နေခဲ့တဲ့ပေါ်ထိုင်းဆိုရဘက်ကလည်းအမေရိကန်ကိုပြန်ဝေဖန်လိုက်ပါတယ်။ထိုင်းနိုင်ငံအနေနဲ့ပြီးခဲ့တဲ့နှစ်အတွင်းမှာဒီလူကုန်ကူးမှုတိုက်ဖျက်ရေးကိုအလေးနဲ့လုပ်ခဲ့တာကိုဒီအစီရင်ခံစာမှာမျက်ကွယ်ပြုခဲ့တယ်လို့ထိုင်းဆိုရကသတင်းကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့ဒီအစီရင်ခံစာမထုတ်မီရပိုင်းတွင်ကြမှာဒီလူကုန်ကူးတယ်လို့သံသယရှိထားသူပေါင်း80နူးကိုဖမ်းဆီးပြီးအမှုစစ်ဆေးနေတာနဲ့နောက်ထပ်45ဦးကိုလည်းဖမ်းဖို့အမိန့်ထုတ်ထားတယ်ဆိုတဲ့သတင်းတွေကိုနောက်ထပ်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အခုလိုမတ်လ31ရက်နောက်ပိုင်းလုပ်တဲ့ရေးယူတိုက်ဖျက်မှုတွေကတော့နောက်နေ့အစီရင်ခံစာချမှအစီရင်ခံစာချမှထည့်သွင်းဆန္ဒနိုင်မှာဖြစ်တာမို့အခုတနေ့ရရှိထားသူတွေကိုအပြစ်ရှိထားတဲ့အတိုင်းလေးနဲ့ရေးယူမှုတွေဆက်လုပ်သွားနိုင်ဖို့ဘန်ကောက်အမေရိကန်တန်ရုံကြီးညာချက်ထဲမှာထိုင်းဆိုရကိုတောင်းဆိုထားပါတယ်။မြန်မာနိုင်ငံကတော့လာအိုစ်နဲ့ကမ္ဘောဒီးယားတို့လိုပဲစောင့်ကြည့်ကန်အဆင့်နှစ်နေရာမှာဆက်ရှိနေပါတယ်ခင်ဗျ။